2006 February လကနေ October လအတွင်းစင်ကာပူမှာမြန်မာနိုင်ငံကနေအင်ကူဖြစ်တဲ့တောရောက်လုကန်ခဲ့တဲ့အမှတ်ဖြူဖြူမှာကိုနှိမ့်ဆက်နှိမ့်ပတ်မှုနဲ့စင်ကာပူတရားရုံးက February လ7ရက်တနင်္လာနေ့မှာပြစ်ဒဏ်ဆင်ခြင်ချမှတ်လိုက်ပါတယ်။အင်ကူမှာဖြူဖြူမှာကိုရင်းနှီးမှုနဲ့ကိုကိုလောင်းခိုင်းမှုအပါအဝင်ကိုတိလျောက်ကျွလမှုငားမှုပြန်ဓာတုရှိရင်နဲ့ကျန်းလိုက်ထားတဲ့အရေးတွေအတင်းတောက်ခိုင်းမှုတို့နဲ့အသက်36နှစ်အရွယ်လင်ဒန်စီးမှာအပြစ်ရှိတယ်လို့တရားရုံးက January လ17ရက်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အင်ရှင်မလင်ဒစီကိုခိုင်တရားသူကြီးက15ရက်ကြာအမှုဆစ်ဆဲပြီးတနင်္လာနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်တာပါခင်မွန်ဖြစ်သူအသက်44နှစ်အရွယ်လင်တန်ခွန်းကိုလည်းကိုတိလျောက်ကျွလမှုရှိကြောင်းအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါလေအလှဆိုင်ပိုင်ရှင်ဖြစ်တဲ့အင်ရှင်မအင်ကူမတ်ဖြူမှာကိုနှစ်နာချီဖြစ်တဲ့စင်ကာပူဒေါ်လာ11,800 ပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပြီးနှစ်နာချင်းမပေးနိုင်ရင်စီရဟာထောင်လန်တရင်6ပတ်ကြာခံမှာပါသူခင်မဖြစ်သူကိုတော့မဖြစ်ဖြစ်မှာကိုကိုထွေလျောက်စော်ကားမှုနဲ့တရင်ပတ်6ပတ်ထောင်တန်ချမှတ်လိုက်ပြီးတော့နှစ်နာချင်းအဖြစ်နဲ့စင်ကာပူဒေါ်လာ500ပေးဆောင်ဖို့အတွက်အမိန့်ချမှတ်ခဲ့ပါတယ်